မြန်မာနိုင်ငံအတွင်း COVID-19 ကြောင့်အလုပ်ဆုံးရှုံးရတဲ့အထက်ချုပ်အလုပ်သမားတွေကိုအကူအညီပေးဖို့ဥရောပသမဂ္ဂဖွဲ့ EU ရဲ့မြန်ကူရေးပေါ်အကူအညီရမုံငွေအစီအစဉ်အရမေလကစပြီးထပ်ပံ့ငွေတွေပေးအပ်ခဲ့ရမှာဇွန်လ2ရက်နေ့ထည့်အလုပ်သမား12,900ကျော်ကိုမြန်မာကျပ်ငွေ10,000ကျော်ပေးအပ်ခဲ့ပြီးဖြစ်ပါတယ်။အထောက်ပံ့ရသူတွေအထက်ရန်ကုန်ပသိမ်မန္တလေးပဲခူးမကွေးတိုင်းဒေသကြီးတွေနဲ့တခြားဒေသတွေကအမျိုးသမီးအလုပ်သမား12,000ကျော်ပါဝင်ပါတယ်။COVID-19 ကြောင့်အလုပ်ဆုံးရှုံးရတဲ့အမျိုးသမီးအထည်ချုပ်အလုပ်သမားအများစုကိုအကူအညီပေးဖို့ American Dollar 5.5 သန်းနဲ့ညီမျှတဲ့ EU ရဲ့အရေးပေါ်အကူအညီပေးရမုံငွေအစီအစဉ်ဟာ April 2မှာစတင်ခဲ့တာပါ။လူ့အဖွဲ့အစည်းတရရဲ့စစ်မှန်တဲ့အင်အားဟာအကာအကွယ်အမဲဆုံးဖြစ်နေသူတွေအပေါ်ဘယ်လိုဆက်ဆံသလဲဆိုတာကိုကြည့်ပြီးတိုက်တန်ရပါမယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU သံမတ်ကြီး Christian Schmidt ကပြောပါတယ်။EU ရဲ့အရေးပေါ်အကူအညီပေးရမုံငွေအထောက်ပံ့ရလိုတာကြောင့်ရှောက်ထားသူထဲချုပ်အလုပ်သမား2,000ကျော်ရှိခဲ့ပါတယ်။သူတို့တွေဟာမကြသေးခင်က COVID-19 ကြောင့်အလုပ်ဆုံးရှုံးခဲ့သူအထည်ချုပ်အထည်လိမ့်နဲ့ဖနက်ဆက်ရုံ122ရုံကအလုပ်သမားတွေဖြစ်ပါတယ်။လက်တလောမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးပါဝင်အတည်ပြုလူနာ232ဦးရှိပါတယ်။ကျမိုင်တဲ့အကစားဝန်ကြီးဌာနကဇွန်လ2ရက်ညပိုင်းအထိတက်ခွဲစစ်ဆေးပြစီခဲ့တဲ့နမူနာပေါင်း982ခုထဲကနေအတည်ပြုလူနာ4ဦးတွေ့ရှိကြောင်းအင်္ဂါနေ့ည8:00အချိန်ထုတ်ပြန်ထားပါတယ်။